ဟုတ်ကဲ့ရှင် NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်နဲ့ဆရာတို့ဒီအစိမ့်မြင့်ပညာရေးဥပဒေပြုစုရေးကော်မတီတို့မနေ့ကဒီတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးမှာတွေ့ကြတယ်ဆိုတော့အဓိကပေါ်ဆရာဒီမြန်မာနိုင်ငံပညာရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေများဆွေးနွေးဖြစ်ပါလဲရှင
်။အစိမ့်မြင့်ပညာရေးဥပဒေပြီးမြောက်အောင်ပဲကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာကိုပဲကျွန်တော်တို့ဆွေးနွေးကြပါခင်။အစိမ့်မြင့်ပညာရေးဥပဒေဆိုတာအမှန်တော့လေတက်ကတူဝန်ထမ်းအောင်ပြီးရင်တက်ကတူနဲ့ကောလိပ်ပြီးပြီးကိုတက်လို့ရတဲ့ဥစ္စာတွေပေါ့အကုန်လုံးအပါတာပေါ့လေ။အခုဆိုရင်ဟိုတိတ်ပါနေနီးပညာလက်အောက်မှာရှိတဲ့ဝင်ကြီးဌာနတွေပါရှိတယ်ဟိုတက်မွေးပညာရေးဥတွေတော့ဥမာပဲကွန်ပျူတာတို့ရောနှီးပညာတွေရောတော့ဟိုဘက်ကမနေရတော့မပါဘူးပေါ့နော်ဟိုဆေးပညာရောပေါ့နော်တကယ်ဆိုစိုက်ပျိုးရေးတို့ဘာတို့လဲအကုန်ပါမှာပေါ့အဲ့လိုပြီးတော့ကျွန်တော်တို့လိုဝိဇ္ဇာသိပ္ပံတွေလည်းပါမယ်နောက်စီးပွားရေးပညာဌာနတွေလည်းပါမယ်နောက်ဘောပါပညာရေးသက်သူလိုအမျိုးတွေပေါ့အဲအဲ့လိုဟာမျိုးအားလုံးကိုအကျုံးဝင်တဲ့ဥတွေတခုပေါ့နော်နိုင်ငံတကာမှာလည်းရှိပါတယ်အဲ့ဒီဥတွေမျိုးပြတ်ထားနေအောင်လို့ကျွန်တော်တို့မနေ့ကဆီးပေးကြတာပါခင်ဗျာ
ဟုတ်ကဲ့ဆရာတို့ဒီတွဲဆုံဆွေးနွေးမှုအတွင်းမှာဒေါန်ဆန်းစုကြည်ဘက်ကတခုစိမိပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဆရာတို့ဘလို့အကြံပြုတာဆွေးနွေးသွားတာမျိုးရှိပါလဲရှင
်အများကြီးအကြံပြုပါတယ်ကျွန်တော်တူးချင်းရဲ့ဆွေးနွေးချက်ကိုသူကအကြံပြုထားတယ်အများကြီးရှိပါတယ်အဓိကကတော့ဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့လုပ်လိုက်တဲ့ဥတွေကတော့နိုင်ငံတကာနေကြနေရတယ်ပြီးတော့ဘာကွန်ဆန်နိုင်ငံတကာစီတက်လှမ်းနိုင်မှုပေါ့နော်ခွင့်လန်းပွင့်သူတို့ရွေးချယ်နိုင်မှုသူတို့ရဲ့ရွေးချယ်နိုင်မှုဆန္ဒပေါ်မူတည်ပြီးတော့ဟိုကလုပ်တဲ့ဥတွေဖြစ်ဟုတ်လာမယ်နောက်ပြီးတော့ဗာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကတိုင်းဒေသမျိုးစုံစုပေါင်းနေထိုင်ရာဖြစ်တဲ့အတွက်ကြောင့်တိုင်းဒေသအလုံးအတွက်လဲရှင်းပြပညာရေးကိုတင်ယူတဲ့အခါမှာဒန်းတူအခွင့်အရေးရရှိစေအောင်ဖန်တီးပေးနိုင်တဲ့ပညာရေးဖြစ်ရမှာအဲဒီအရှင်းပြပညာရေးဥပဒေနဲ့တူတစ်ဖက်ကလည်းပဲဗာဖြစ်တော့တက္ကသိုလ်ဒီမှာသူတို့တက္ကသိုလ်ချာတာခေါ်တာပေါ့ဒီမှာလို့ဆိုရင်တော့တက္ကသိုလ် brain တွေကိုပြုစုဖို့လိုပါတယ်ဆိုတော့အဲ့လိုပဲတိုက်တွန်းသွားပါတယ်အဲ့လိုလုပ်နိုင်အောင်ရေးဆွဲပေးကြပါလို့ကျွန်တော်တို့တိုက်တွန်းပါတယ်ခင်ဗျာ
ဟုတ်ကဲ့အမျိုးသားပညာရေးဥပဒေကိုဒီကန့်ကွက်ချက်တွေလည်းရှိပါတယ်ဒါပေမဲ့လွှတ်တော်ကဒါကိုဒီပြုထားပြီးပြီတောင်ဖြစ်တယ်ဆိုတော့လေဆရာဆိုတော့ဒီအမျိုးသားပညာရေးဥပဒေတို့မှာပေါ့လေတခြားဒီခုအစိုးရအပြောင်းလဲတွေဖြစ်လာရင်အပြောင်းလဲဖြစ်လာနိုင်စရာရှိပါလားဆရာဆရာတို့ဘက်ကဘယ်လိုသုံးသပ်ပါလဲရှင
်ဒီလိုတော့ရှိပါတယ်ကျွန်တော်တို့ဒီအမျိုးသားပညာရေးဥပဒေကိုစတင်ရေးဆွဲခြင်းကအမြဲတမ်းပါဝင်ရေးဆွဲခဲ့တာကတော့ဒေါ်ဆန်းစုကြည်တို့အဖွဲ့ကကျမကြီးဒေါ်စုစုတွင်ဆိုတာအမြဲတမ်းသူရဲ့အကြံပြုချက်တွေသူရဲ့ဟိုဟာဒီအားလုံးကိုယူပြီးတော့ကျွန်တော်တို့ရေးဆွဲခဲ့ပါတယ်ခင်ဗျရေးဆွဲခဲ့တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်အမြင်ကတော့ဘာဖြစ်လဲဆိုလို့ရှိရင်ဒီမျိုးသားပညာရေးဥပဒေမှာဆက်လက်ပြီးတော့ပြောင်းလဲစရာမရှိဘူးလို့ကျွန်တော်ထင်ပါတယ်။ကျောင်းသူကျောင်းသားတွေဟိုဟာလုပ်တဲ့အချိန်တုန်းကလည်းပဲဒီဥစ္စာကိုကျွန်တော်တို့လေးပွင့်ဆိုင်မှာလည်းပဲဒေါ်စုစုလွင်တို့ပါဝင်ဆွေးနွေးခဲ့ပြီးတော့ဒီဥစ္စာလေးကိုဟိုအတည်ပြုချက်ရယူခဲ့တာပါ။အခုပြန်ပြီးတော့ပြင်ဆင်ချက်ဥပဒေထွက်လာတာလည်းပဲဒေါ်စုစုလွင်တို့ရဲ့ပါဝင်ဖြည့်ရှင်းမှုတွေပေါ့နော်။အဲ့လိုလေးတွေပါဝင်ပါလေ
။အဲ
ကြောင့်မို့ကျွန်တော်ကတော့ထင်တာကတော့ကျွန်တော်အမြင်ပေါ့နော်။ပညာရေးဥပဒေကိုဆက်လက်အကောင့်ထည့်ဖို့ဘူးပဲကျွန်တော်တို့ရှိပါတယ်လို့မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့။အစိမ့်မြင့်ပညာရေးဥပဒေကိုအခုပြဋ္ဌာန်းပြီးပြီဆိုရင်ကျောင်းသူကျောင်းသားတွေအတွက်ဒီဥပဒေကနေဘလို့ခံစား권နေဘလို့အကျိုးမြတ်တွေရှိမယ်လို့ဆရာတို့ပြောနိုင်မလဲရှင်။ဟုတ်ကဲ့
။အဲ့တလောက်ဟိုဟာလေးကိုကျွန်တော်တို့ကတိတ်ပြီးတော့ဟိုမဆွေးနေရသေးဘူးခင်ဗျအတိုင်းမဲ့ကျွန်တော်တို့ရည်မှန်းထားတာလေးရတော့ရှိပါတယ်ဒါကဘာဖြစ်လို့လဲဆိုတော့နိုင်ငံတော်ကကျွန်တော်တို့တင်ယူသူအတွက်အကောင်းဆုံးဖြည့်ဆည်းပေးနိုင်တဲ့အနေအထားမျိုးကိုကျွန်တော်တို့ကစီမံထားတာဖြစ်ပါတယ်ခင်ဗျတင်ယူသူရဲ့အခွင့်အရေးတွေမဆုံးရှုံးအောင်ကျွန်တော်တို့အများဆုံးစီမံထားတဲ့ဥစ္စာပါပဲခင်ဗျကျွန်တော်တို့အရင်ဆွေးနွေးတော့လည်းအဲ့ဒီလူတွေပဲကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ခင်ဗ
ျဟုတ်ကဲ့အခုရွေးကောက်ပွဲရဲ့ရလတ်အရာဟိုဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့ပေါ့နော်အစိုးရအသစ်ထဲဖွဲ့နိုင်မယ်ဒီရှိလာတော့မယ့်အစိုးရအသစ်ထဲမှာဒီပညာရေးကဏ္ဍနဲ့ပတ်သက်ပြီးတော့ဒီချက်ကိုအခုလုပ်နေတဲ့အနေအထားတွေကိုပို့ပြီးတော့လုပ်နိုင်မယ်လို့ဆရာထင်ပါလားရှင်ဆရာရဲ့အမြင်နဲ့သုံးသပ်ချက်သိချင်ပါတယ်ရှင
်ဘာပဲဖြစ်ဖြစ်လေရှေ့လူထက်တော့နောက်လူကကောင်းအောင်ပို့ကြိုးစားကြမှာပဲသူတို့အဲ့ဒီခံယူချက်နဲ့ပဲသူတို့ဖွဲ့စည်းကြမှာပါဗါပဲခင်ဗျအဲ့လိုပဲကျွန်တော်ကတော့မြင်မိပါတယ်ခင်ဗျချသားတဲ့ foundation လေးတွေကကောင်းတာလေးတွေကိုဆက်ပြီးတော့တစ်ဆင့်ပြီးတစ်ဆင့်ကောင်းအောင်မောင်းအောင်လုပ်သွားကြမယ်လို့ပဲကျွန်တော်မြင်မိပါတယ်ခင်ဗျဟုတ
်ကဲ့ဆိုဆရာအခုဒီပညာရေးဝန်ကြီးဌာနနဲ့ပတ်သက်ပြီးတော့အတော်လေးဝေဖန်ကြပါတယ်ဆရာဥပမာဒီကျောင်းသားတွေပေါ့နော်အမျိုးသားပညာရေးဥပဒေနဲ့ဆိုင်တဲ့ကိစ္စမှာပဲဖြစ်ဖြစ်တခြားပညာရေးကဏ္ဍမှာပဲဖြစ်ဖြစ်ပညာရေးဝန်ကြီးဌာနဟာပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့သုံးသပ်ချက်တွေရှိပါတယ်ပညာရေးဝန်ကြီးဌာနရဲ့ပေါ့နော်ပြီးခဲ့တဲ့ဒီလုပ်ငန်းဆောင်တာတွေအပေါ်မှာဒီဆရာရဲ့သုံးသပ်ချက်လေးလည်းသိချင်ပါလေရှင
်ဒါတော့လေဟိုလှုပ်တဲ့လူနဲ့ဘေးကထိုင်ကြီးတဲ့လူကတော့လေဟိုအမြင်စီမတူကြတာပဲရှိပါလေလှုပ်တဲ့လူကတော့ဟိုလှုပ်တဲ့လူဘက်ကကြီးရင်တော့သူတို့ကောင်းအောင်ဂျိုးပန်းနေကြတဲ့လူပဲဟိုပြောကြမှာပဲဖေသို့တော်လည်းပဲဝန်ကြီးဌာနဆိုတာကတော့တတိုင်းပြည်လုံးအတွက်အလုပ်လုပ်ကြရတာဟိုတခါလေးကျတော့တတိုင်းပြည်လုံးအတွက်အလုပ်လုပ်ကြရတာလူတူချင်းရဲ့လူရင်းစံတကိုတော့အကုန်လုံးဖြည့်ဆည်းပေးနိုင်ခြင်းမှာဖြည့်ဆည်းပေးနိုင်မှာပေါ့သို့တော်လည်းပဲ majority ကိုတော့သူကကောင်းအောင်ဂျူးစားနေကြတာပါပဲကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခုအစိုးရအသစ်လက်ထက်ထဲမှာမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲဖို့အတွက်ဘယ်လောက်ထိလုပ်ဖို့တွေလိုအပ်မလဲဆရာ။နောက်ဆရာရဲ့ဒီလက်ရှိမြန်မာနိုင်ငံပညာရေးစနစ်ပေါ်သုံးသပ်ချက်လည်းသိချင်ပါတယ်ရှင်
။ ခုကတော့ကျွန်တော်တို့ကလွန်ခဲ့တဲ့၅နှစ်ကာလကဘာဖြစ်လဲဆိုလို့ရှိရင်ကျွန်တော်တို့ကနောက်နှစ်တွေအတွက်သူကလမ်းခင်းပေးတဲ့ဥပဒေစည်းမျဉ်းစည်းကမ်းကိုအရင်ကျွန်တော်တို့ကလေးပေးပြီးဆောင်ရွက်ပါတယ်။ဆောင်ရွက်နေတန်းလမ်းမှာလည်းပဲဥပဒေပြီးမှလုပ်မယ်ဆိုတဲ့အစားအခုလုံနိုင်တဲ့မြတ်ကိုပြုပြင်ပြောင်းလဲရေးတွေကိုလုပ်ခဲ့တယ်လို့ကျွန်တော်မြင်ပါတယ်ဒါဟိုပညာရေးစနစ်ကိုပေါ့နော်နောက်တစ်ခုကတော့ဘာဖြစ်လဲဆိုလို့အခုဒီ9နှစ်တာတွင်းမှာမလုံနိုင်သေးတဲ့ခုနဥစ္စာကိုဥပဒေစည်းမျဉ်းစည်းကမ်းအနေနဲ့ဆက်လက်ဆောင်ရွက်နိုင်အောင်ဥပဒေတွေနည်းဥပဒေတွေကိုဆက်လက်ပြဋ္ဌာန်းပြီးတော့အကောင့်ထည့်ဖော်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်